အမေရိကန်သမ္မတဘရက်အိုဘားမားဟာဗီယက်နမ်ကွန်မြူနစ်ပါတီခေါင်းဆောင်ကိုအင်ပီရိုမှာအင်္ဂါနေ့ကတွေ့ဆုံအခမ်းခဲ့ပါတယ်။ဒါဟာအရင်ရန်ဘက်နှစ်နိုင်ငံဟောင်းတို့ဆက်ဆံရေးတိုးမြင့်ဖို့နောက်ဆုံးကြိုးပမ်းမှုပဲဖြစ်ပါတယ်။ဗီယက်နမ်စစ်ပီးဆုံးနဲ့အနှစ်40အထိမ်းအမှတ်ပြည့်ပြီးမကြာမီဗီယက်နမ်ကွန်မြူနစ်ခေါင်းဆောင်အထွေထွေအတွေ့အကြုံမှုငွင်ဖူထရန်းကအခုလိုလာရောက်လဲပတ်တာဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ် 20ကနှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်လည်ထားရှိပြီးတဲ့နောက်ပုံမိုရင်းနှီးမှုရရှိလာတာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်တဝိုက်တရုတ်နိုင်ငံနဲ့ပတ်သက်ပြီးဒေသန္တရအတွင်းတင်းမာမှုတွေတိုးနေခြင်းလည်းဖြစ်ပါတယ်။မစ္စတာအိုဘားမားအနေနဲ့နှစ်နိုင်ငံဆက်ဆံရေးအားဖြည့်ပေးဖို့နည်းလမ်းတွေဆွေးနွေးလိုတယ်လို့အင်ပီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင် TPP Pacific ကမ်းနှစ်ဖက်ပူးပေါင်းဆောင်ရွက်မှုလူ့အခွင့်အရေးနဲ့နှစ်နိုင်ငံကာဝေးရေးပူးပေါင်းဆောင်ရွက်မှုအပါအဝင်အခြားကိစ္စရပ်တွေကိုလည်းဆွေးနွေးနိုင်ဖို့အခွင့်အလမ်းကိုသမ္မတကကြိုဆိုတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ထရွန်ဟာဗီယက်နမ်ထိပ်တန်းခေါင်းဆောင်ဖြစ်ပေမဲ့သူဟာရွေးကောက်တင်မြှောက်ခြင်းခံရသူမဟုတ်ပဲအစိုးရမှလည်းတရားဝင်ရာဒူးမဟုတ်တဲ့အတွက်မစ္စတာအိုဘားမားနဲ့အခုလိုတွေ့ဆုံမှုဟာထူးခြားတယ်လို့ယူဆကြပါတယ်။လူ့ခွင့်ရေးအုပ်စုတွေနဲ့လွှတ်တော်အမတ်တွေကဗီယက်နမ်အနေနဲ့လူ့ခွင့်ရေးကျူးလွန်ချိုးဖောက်မှုတွေရပ်တန့်ဖို့သမ္မတအိုဘားမားအနေနဲ့ဆက်လက်ဖိအားပေးဖို့တိုက်တွန်းခဲ့ကြပြီးတချို့ကတော့ထရွန်ကိုအခုလိုအင်ဂျူရောကကြိုးစိုးအက်ခံမှုလုပ်တဲ့မလုပ်တဲ့မိကွန်းထုတ်ခဲ့ကြပါတယ်ရှင်။